ဒီကနေ့ညနေကျွန်တော်နှုတ်ဘွတ်တော်နဲ့အသက်တာတည်တည်ကိုပြန်လဲဆင်ခြင်သုံးသပ်ဖို့အတွက်ဖြစ်တယ်။ပြီးခဲ့တဲ့တစ်ပတ်ထဲမှာကျွန်တော် TV ခွင့်ကြည့်ရနေပါတော့ TV မှာ Top Gear ဆိုတော့ကျွန်တော်အားလုံးတို့များလည်းသိပါတယ်ဒီကား show ပေါ့နော်ကားတွေကိုစမ်းသပ်တာနော်ဘယ်ကားကောင်းတယ်ဘယ်လောက်မောင်းတယ်လဲဆိုတဲ့အခါမှာဒါ England နော် BBC ကနေတင်ဆက်တဲ့ show ဖြစ်တယ်ဆိုတော့ကျွန်တော်ကြိုက်တယ်မြန်မာပြည်မှာတော့တို့သွားမောင်းသေးတယ်ကုန်တင်ကားကြီးတယ်နော်ဒီနေ့ကျွန်တော်တွေ့ဘူးလေအဲ့ဒီမှာဘာကားအကြောင်းပါလဲဆိုရင်ဘူဂာဒီဆိုတဲ့ကားပါတယ်။အဲဘူဂာဒီကားကတမိုးတော်တော်ကြီးပါတယ်။တန်းနဲ့ချီပါတယ်။သူ့ရဲ့တာယာလေးလုံးကဒေါ်လာ2000ကျော်ပါတယ်။နော်ဆိုတော့ကျွန်တော်ကားစီးစားလို့ရှိတယ်။တာယာလေးလုံးနဲ့တာယာတစ်ခါလဲမယ်ဆိုရင်နော်ကျွန်တော်ကားစီးဝယ်လို့ရတယ်။ဆိုတော့သူကလမ်းပေါ်မှာမောင်းတဲ့ကားထဲမှာအမြန်ဆုံးဖြစ်တယ်သူတို့နော်သတ်မှတ်ချက်ပေါ့။ Horse power 1000ကျော်ရှိတယ်။ဆိုတော့သူတို့အဲ့ဒီကားကိုတိဆောက်ဖို့အတွက်အမှုစိတ်ပေါ့ craftily နော်ဒီနေ့အထဲမှာတက်မဲ့ပင်စင်တချောင်းကိုတည်လာတဲ့ခါမှာတော့ဒီနေ့တည်တည်ချာချာပဲရွှေတွေစိတ်နေတည်လာကြရမယ်အဲ့လိုမျိုးဘူးနဲ့တည်လာပြီးတေချာကုတ်နံပါတ်တစ်ပါးနဲ့ဖြန့်ပြီးမှအဲ့ဒီ engine တွေကဒါပင်စင်တချောင်းထည့်တာဖြစ်တယ် screw တစ်လုံးတော့အဲ့ဒီ screw တစ်လုံးကဒေါ်လာ300လောက်တန်တယ်တဲ့ net တစ်လုံးကဒီလိုတစ်လုံးတန်တစ်လုံးတန်တဲ့နော် screw တစ်လုံးတော့ဒီနေ့အမှုစိတ်တိဆောက်ဆို engineer အားလုံးတိုင်ပင်ပြီးတည်တည်ချာတိဆောက်တဲ့ကားဖြစ်တဲ့ခါမှာသူတို့ယုံကြည်တယ်အဲ့ဒီကားဟာနော်ဒီနေ့ horse power 1000နော်လမ်းပေါ်မှာမောင်းတဲ့ခါမှာအမြန်ဆုံးအနေနဲ့မောင်းနိုင်မယ်ဆိုတာယုံကြည်တယ်။အဲ့ဒီကားကို create လုပ်တဲ့နော်ဒီနေ့ engineer နော် company ပိုင်ရှင်ဒီဟာအားလုံးသူတို့ယုံကြည်တယ်ဒီကား။ဒါပေမဲ့သူတို့ဒီကားကတကယ်ဒီလိုမောင်းလို့ရတယ်ဒီလောက် engine power ရှိတယ်လမ်းပေါ်မှာဒီလို handling ရှိတယ်ဒီလောက်မောင်းနိုင်တယ်ဆိုတာကိုသက်သေပြဖို့အတွက်စမ်းသက်မောင်းနှင်ပြရတယ်။အထားတဲ့ပစ္စည်းတွေအကောင်းစားတွေပဲကျွန်တော်ဆိုတော့ပြောပြီတာယာတစ်လုံးနဲ့အဲ့လောက်တန်ဖို့ရှိရယ်မူဒီတစ်လုံးနဲ့အဲ့လောက်တန်ဖို့ရှိရယ်ဒါပေမဲ့လမ်းပေါ်မှာအဲ့ဒီကားကြီးကတကယ်အဲ့လောက်မောင်းနိုင်ပါတယ်ဆိုတာသိဖို့အတွက်အဲ့ဒီလောက်မိုင်နှုံးရအောင်အဲ့ဒီ engine ကိုစမ်းသပ်ရတယ်နော်အဲ့ဒီ engine ကိုသူတို့အချိန်ပေါင်းများစွာစမ်းသပ်ရတယ်နော် computer နဲ့တက်ပြီးတော့နော်ဒီနေ့ proof လုပ်ပြီးပြီးနောက်ဆုံးအားလုံးကားထဲမှာထည့်ထားပေးမယ်သူတို့သိတယ်အဲ့ဒီကားအဲ့လောက်မောင်းနေတာအဲ့ဒီတစ်ချက်မကတော့မောင်းနေသိပေမဲ့ကဘာပေါ်မှာကြီးညာဖို့အတွက်တရားဝင်နော် proof လုပ်နိုင်ဖို့အတွက်အဲ့ဒီကားကိုတကယ်ပဲလမ်းမပေါ်မှာတကယ်မောင်းရတယ်တိုကင်ဟိုင်းဝေးမှာတော့လာမောင်းလို့ဘယ်ရမလဲเนาะကျွန်တော်နော်ဂျာမနီမှာရှိတဲ့เนาะဒီနေ့သူတို့စမ်းသပ်ကွင်းထဲမှာတကယ်မောင်းတယ်တကယ်မောင်းတဲ့အခါမှာတကယ်ပဲသတ်မှတ်တာထက်တောင်မှပို့ပြီးတော့မောင်းတင်နိုင်တယ်ကျွန်တော်ကြည်ခွားရเนาะတဘောကြီးကြတင်းနောက်ကြီးစုပြီးဝယ်ပင်ကောင်းပါပဲအိမ်မများပါဘူးเนาะတသန်းခွဲလောက်ပဲရှိရဒေါ်လာเนาะကိုမာရီကအမြဲပြောနေတယ်เนาะဝယ်ပေးမယ်တနေ့နေ့เนาะသူကတော့เนาะဒီနေ့ညတော့မရှိဘူးဝယ်ပေးမယ်ဆိုပြီးပြောင်းတယ်ဆိုတော့ကျွန်တော်ကားကိုသဘောကျရင်းနဲ့တူသွားပြီးတော့စဉ်းစားမိတဲ့အရာလေးတခုရှိလာတယ်သိတယ်အဲ့ဒီကားအဲ့လောက်မောင်းနိုင်တယ်ဆိုတာသိတယ်ဒါပေမဲ့တကယ်မောင်းနိုင်ချောင်းကိုအားလုံးရှေ့မှာသက်တည်ဖြစ်ဖို့အတွက်တကယ်မောင်းပြရတယ်ဒီကနေ့ကျွန်တော်ရဲ့အသက်တာထဲမှာခန္ဓာရည်ရှိတာကိုဖခင်ကသိတယ်။ကျွန်တော်ရဲ့အတွင်းနှလုံးသားထဲမှာဘာဖြစ်နေတာအထိဖခင်သိတယ်။ကျွန်တော်မှသီးခံခြင်းရှိတာဖခင်သိတယ်။ဒါပေမဲ့အဲ့ဒီသီးခံခြင်းဟာတကယ်ထွက်လာဖို့အတွက်ဖခင်ဟာကျွန်တော်တို့ကိုလောကရှိမှာစမ်းသပ်မောင်းနှင်ပြရတယ်။ကျွန်တော်တို့ထဲမှာအဲ့ဒီလောက်ချစ်ချင်းမြတ်တာရှိတယ်ဆိုတာသိတယ်။ဒါပေမဲ့အဲ့ဒီချစ်ချင်းမြတ်တာကလောကရှိမှာငါဖခင်သားသမီးတွေထဲကစီးထွက်တဲ့မြတ်တာဟာဒီလိုပဲဆိုတော့ကိုလောကကြီးကသိမြင်နိုင်ဖို့အတွက်ဖခင်ကလောကရှိမှာကျွန်တော်တို့ကိုစမ်းသပ်မောင်းနှင်ပြရတယ်။သိတယ်။ကျွန်တော်ရဲ့ capacity ကျွန်တော်ရဲ့ power ကျွန်တော်အထက်မှာရှိတဲ့အစွမ်းစားကျွန်တော်လုံနိုင်တဲ့အရာကျွန်တော်ကထွက်လာနိုင်တဲ့အရာသိတယ်။အဲ့ဒီကားကအဲ့လောက်မောင်းနိုင်တာ engine power သိပြီမဲ့เนาะကျွန်တော်ဟို P plate တက်ပြီးတော့ကီလမ်းပေါ်မှာကီလို20မောင်းမယ်ဆိုလဲတိုးဆုံးနဲ့เนาะမောင်းချင်လဲမောင်းလို့ရပါတယ်ဒီလောက်ပဲပေါ့လီလီဆန်းမောင်းလို့เนาะเนาะဒီလိုမောင်းလို့ရတယ်เนาะတအားသူ speed နဲ့ ठी သွားသေးတယ်เนาะဆိုတော့ဒီလိုမောင်းချင်လဲရပါတယ်ဘူဂာတီကိုเนาะလမ်းမပေါ်မှာဒါပေမဲ့အဲ့လောက်မနေသူ့ထဲမှာ engine ရှိရဲ့ဒါပေမဲ့မနေအဲ့ဒီကားထွက်မလာကျွန်တော်တို့ထဲမှာအဲ့လောက်သီးခံနိုင်တဲ့ power တွေကျွန်တော်တို့ထဲမှာအဲ့လောက်စီးဆင်းနိုင်တဲ့မြစ်တာတွေရှိတာဖရားသိတယ်ဒါပေမဲ့ကျွန်တော်ကညာပြီးတော့ချော့ပြီးတော့မနေရင်ကျွန်တော်တို့ထဲမှာမူလဖန်တီးထားတဲ့ original idea original ပြင်ဆင်ထားတဲ့တကူအစွမ်းစားဟာမထွက်လာနိုင်တော့အဲ့တော့ကျွန်တော်တို့ကိုဖခင်ကသက်တည်ဖြစ်ဖို့ရန်အတွက် စမ်းသပ်ရတယ်ကျွန်တော်တို့ဟာဤလောကရဲ့အလင်ဤလောကရဲ့စာတနည်းအားဖြင့်ဤလောကရဲ့တပ်တွေဖြစ်တယ်ဒါဖျားသားသမီးဆိုတော့ကျွန်တော်ပွဲတော်နဲ့ဆက်ဆံတဲ့ဒါအသွေးနဲ့ရွေးနှုတ်ထားတာဒါခန္ဓာနဲ့ဆက်ဆံထားတဲ့ဖျားသားသမီးသူ့ထဲမှာထွက်လာနိုင်တဲ့အရေးအချင်းကိုဖျားကတိတဲ့အတွက်လောကကြီးရဲ့အလင်မှာစမ်းသပ်ပြတာဖြစ်ပါတယ်ကျွန်တော်နှုတ်ပတ်တော်တစ်ခုဖောက်နော်ဒီနေ့ယောဘဝတ္ထုကိုကျွန်တော်ချက်ဖောက်နော်ဒီနေ့ညနေယောဘဝတ္ထုဤတစ်ခုလုံးတော့ကျွန်တော်လေ့လာမှာမဟုတ်ဒါပေမဲ့အဲ့ဒီတဲကအကြောင်းအရာလေးတစ်ခုကိုဒီနေ့ညနေမှာအတူတူဆင်ခြင်စေခြင်းနဲ့ဒီအရာလေးကိုဆင်ခြင်ပြီးတဲ့ခါမှာဒီချမ်းချက်လေးကိုသွားပြီးတော့ဘုရားကနှိုးဆော်ပါတယ်ယောဘဝတ္ထုအခန်းကြီး1အငယ်6ကိုကျွန်တော်အတူတူကဖတ်ကြအောင်ဘုရားသခင်သားတို့သည်ထာဝရဘုရားထံတော်၌ခါစားခြင်းကလာရသောနေ့ရဲ့အချိန်ရောက်လင်စာတန်ဒီလေသူတို့နှင့်ယောနော၍လာ၏။ထာဝရဘုရားကလည်းသင်သည်အဘယ်ရက်ကလာသနည်းဟုစာတန်အားမေးတော်မူလေ။စာတန်ကမြေကြီးပေါ်မှလှဲ့လေ၍အရဲ့ရဲ့သွားခြင်းအမှုတွေကလာပါသည်ဟုပြန်လျှောက်လေ၏။ထာဝရဘုရားကလည်းငါ့ကျွန်ယောဘကိုဆင်ခြင်ပြီလော။မြေကြီးပေါ်မှသူနှင့်တူသောသူတစုံတစ်ယောက်မျှမရှိ။စုံလင်ဖြောက်မတ်ပေ၏။ဘုရားသခင်ကိုကြောက်ရွံ့သောသူမကောင်းသောအချင်းကိုရှောင်သောသူဖြစ်သည်ဟုစာတန်အားမိန့်တော်မူ၏။စာတန်ကလေယောဘသည်အကျိုးကိုမရဘဲထာဝရဘုရားကိုဝတ်ပြုသလိုကိုရောသည်သူ့ကိုမဆာ၍သူ့အိမ်သူ့ဥစ္စာရှိသမျှနှင့်ပတ်လေဆောင်ရမ်းကာသည်မဟုတ်လောသူပြုလေသမျှကိုကောင်းကြီးပေးတော်မူပြီးသူ့သူနွားတရိတ်ဆန်တို့ကိုမြေကြီးပေါ်မှာအလွန်ပွားများတော်မူပြီးယခုမူကားလက်တော်ကိုဆက်၍ဥစ္စာရှိသမျှကိုထိခိုက်တော်မူလျှင်သူသည်မျက်မှောက်တော်၌ကိုရောကိုစွန့်ပယ်ပါလိမ့်မည်ဟုထာဝရဘုရားအားပြန်လျှောက်၏ထာဝရဘုရားကလေသူ့ဥစ္စာဤသူဤဥစ္စာရှိသမျှသည်တယ်လနိုင်ရှိသူကိုတခုကိုသာမထိခိုက်နိုင်ဟုမိန့်တော်မူလင်စာရသည်ထာဝရဘုရားထံတော်မှထွက်သွားလိမ့်ဤယောဘစုံလင်တော်ဘုရားသိတယ်ယောဘထဲမှာအဲ့လိုသီးခံခြင်းရှိနိုင်တာဘုရားသိတယ်ဒီလိုအမှုတွေနဲ့ကြုံတွေ့ရရင်တောင်ဘုရားကိုမပစ်မှားပဲနေနိုင်မယ်ဆိုတော့ကိုထာဝရဘုရားကသိပြီးသားဖြစ်တယ်အဲ့တော့အဲ့ဒီသီးခြင်းကိုအမေကြီးပေါ်မှာသူဟာသက်သေအနေနဲ့ပြဖို့အတွက်ဒီနေ့ဘာလုပ်ပေးလဲလို့မင်းယောဘရဲ့အသက်တာထဲမှာအခက်အခဲနဲ့ရင်ဆိုင်ရတယ်အဆင်ပြေခြင်းကနေအဆင်မပြေခြင်းဆိုတဲ့အရာနဲ့ရင်ဆိုင်ရတယ်ကြော်လားခွင့်ရတယ်ဒါဆိုရင်ဒီနေ့အဲ့ဒီအရာတွေကဘာကိုတွေ့ရဆိုရင်အခက်ခဲတွေကနေယောဘဒီအခွင့်အရေးတစ်ခုကိုရလိုက်တာဖြစ်တယ်အဲ့ဒီအခွင့်အရေးကဘာလဲဆိုရင်ဘုရားရှင်အားဖြင့်တတ်နိုင်ခြင်းဆိုတဲ့အခွင့်အရေးကိုမြေကြီးစွန်းတန်အောင်သက်သေအဖြစ်နဲ့တည်ပြနိုင်သောအခွင့်ကိုရတာဖြစ်တယ်ဒီအဖြစ်ပြက်ရေးရတာကြားလှပါပြီ။ယောဘကိုကျွန်တော်တခါမှမမြင်နှစ်ပေါင်းများစွာကာလကြာခဲ့ပါပြီ။နော်အဲ့ဒီကာလတည်းမှာအသက်ရှင်ခဲ့တဲ့လူတစ်ယောက်ရဲ့အသက်တာဟာဒီကနေ့2019မှာရှိနေတဲ့ယုံကြည်သူညီကိုမမကျွန်တော်တို့အသက်တာထဲမှာယောဘအသက်တာကိုကြည့်ပြီးတော့တိဆောက်စရာအကြောင်းစင်ကျင်စရာအကြောင်းအခွင့်ရေးထဲမှာနော်ဒီနေ့ခွန်အားယူစရာအကြောင်းဖြစ်လာတယ်တခါတည်းမှာကျွန်တော်ဘွားတွေမှာနာကျင်ဒုက္ခချင်းနေတဲ့ခံစားလာတဲ့ခါမှာယောဘကိုသတိရတယ်။ယောဘသစ္စာကိုသတိရတယ်။အော်ယောဘကြီးတော်မှဒီလိုဖြတ်သန်းခဲ့တာဒီအမှုရာတွေနဲ့ကြုံတွေ့ရတော့မှထာဝရဘုရားကို तू မပစ်မှားခဲ့ဘူးဆိုတဲ့အရာကကျွန်တော်ဘွားတွေမှာတိဆောက်စရာအကြောင်းဖြစ်လာတယ်။အဲ့ဒီအရာကဘာလဲလို့မင်းယောဘထဲမှာရှိတဲ့အရာကိုဖျားသိတယ်။ယောဘသိချင်မှသိမယ်ဒါပေမဲ့ဖျားသိတယ်။ဒါပေမဲ့အဲ့ဒီအရာကိုစောစောကစမ်းသပ်ခွင့်ပြုလိုက်တယ်ပေးချုံလိုက်တယ်ပေးတွေးလိုက်တယ်ပေးကြော်ဖြတ်လိုက်တယ်ပေးပြီးတော့ခံစားစီတယ်အဲ့ဒီမျက်ရည်တွေပေးချလိုက်တယ်အဲ့ဒီနာကျင်ခြင်းတွေပေးချုံလိုက်တယ်အဲ့ဒီစိတ်ထဲမှာမအီမသာဖြစ်စေခြင်းတွေဖြတ်သန်းခဲ့လိုက်ရတယ်ဒုက္ခဆင်းရဲတွေကြော်ဖြတ်လိုက်ရတယ်အဲ့ဒီအရာအားလုံးကြော်ဖြတ်ပြီးသွားတဲ့အခါမှာစောစောကအဲ့ဒီကားကိုစမ်းသက်လိုမျိုးပဲယောဘထဲမှာရှိတဲ့အရာဟာမြေကြီးစွန့်တိုင်အောင်တက်တည်ဖြစ်လာတယ်တနည်းအားဖြင့် record ဝင်သွားတယ်ဒီကနေ့ကျွန်တော်ရဲ့အသက်တာထဲမှာအခက်ခဲတွေနဲ့ရင်ဆိုင်လာတဲ့အခါမှာအဲ့ဒီထဲမှာအခွင့်အရေးကိုရအောင်ရှာတတ်ဖို့အတွက်ဖြစ်တယ်။နေရင်ထိုင်ရင်တော့အခြေအနေတွေကမပြောင်းလဲတော့ပါဘူး။တာမန်နေရင်တော့အခြေအနေတွေကနော်စိတ်แท้ထင်တဲ့အတိုင်းတော့ရွှေ့မရှားတော့ပါဘူး။ဖြစ်လာသမျှအရာအလုံးထဲမှာအကျံစီရှိနေတယ်။ဒါပေမဲ့ကျွန်တော်ကအခက်ခဲမြင်နံပါတ်1စဉ်းစားတာအစိတ်တကျောက်ပဲနေမှုစဉ်းစားတယ်အခက်ခဲနဲ့ကြုံလိုက်တာနဲ့တပြိုင်တည်းစိတ်ညစ်ဖို့ပဲစဉ်းစားတယ်။ပြဿနာနဲ့ရင်ဆိုင်တဲ့အခါနဲ့ဒါကအိုးပြဿနာဆိုရင်ဒါငုံရမှာပဲ။ဒါကတော့စိတ်ညစ်ရမှာပဲ။အော်တိုစဉ်းစားတယ်။ဒါပေမဲ့နှုတ်ဘတ်တော်ထဲမှာပြဿနာနဲ့ရင်ဆိုင်လာတဲ့အခါမှာဒါကအခွင့်ရေးပါပဲလို့မြင်တတ်တဲ့သူတွေရှိတယ်။
အဲ့ဒီသူတွေရဲ့အသက်တာထဲမှာကျွန်တော်ရဲ့ဘဝထဲမှာအခြေအနေဆိုးထဲမှာမြင်တတ်တဲ့အခွင့်အရေးတွေရှိတတ်ဖို့အတွက်ရေးကြည့်တယ်အဲ့တော့ကျွန်တော်တွေထဲမှာမြင်ဆင်ရတဲ့တော့ဒီ obstacle လို့ခေါ်တဲ့အခက်အခဲတွေတော့အတားအဆီးတွေကနေ opportunity လို့ခေါ်တဲ့အခွင့်အရေးတွေကိုရွေးနှုတ်ဆွဲယူတတ်ဖို့အတွက်ရေးကြည့်တယ်တချို့အခွင့်အရေးကဘာနဲ့လာလဲဆိုရင်အခက်ခဲနဲ့လာတာဖြစ်တယ်အခွင့်အရေးကအထင်းထဲမှာဒါပေမဲ့အပြင်မှာပဲကင်ထုတ်ထားတဲ့အရာကအခက်ခဲဖြစ်နေတယ်။အဲ့ဒီအခက်ခဲပြဿနာအားလုံးကိုဖယ်ပြားဖွင့်လို့တစစီဖွင့်ပြီးတဲ့နောက်မှာအထင်းထဲမှာဘာကြံခဲ့လဲဆိုရင်အခွင့်အရေးဆိုတဲ့အရာတစ်ခုကြံခဲ့တယ်။သက်သေဆိုတဲ့အရာတစ်ခုကြံခဲ့တယ်။ဖခင်ရဲ့ပြင်ဆင်ခြင်းဆိုတဲ့အရာတစ်ခုကြံခဲ့တယ်။ဒီနေ့ဣသေလလူမျိုးရှိကိုဂေါလိယကြီးရောက်လာတဲ့ခါမှာဣသေလအားလုံးကြုံတုံ့လှုပ်တယ်။ဣသေလတွေအားလုံးတုံ့လှုပ်တယ်။သူတို့ရှိမှဂေါလိယအကောင်ကြီးတာပဲမြင်တယ်။ဒါကပက်ကေ့ပဲ။ဒါကြီးကပြဿနာကြီးပဲဒါကြီးကအခက်ခဲကြီးပဲဒါကြီးကစိတ်ပျက်စရာကြီးပဲဒါကြီးကသွေးပျက်စရာကြီးပဲအဲ့ဒီအရာအားလုံးကိုလေတောထဲမှာနေရလူလည်းစိတ်ပျက်တယ်မြို့ထဲမှာနေရလူလည်းစိတ်ပျက်တယ်စစ်တပ်ထဲမှာနေရလူလည်းစိတ်ပျက်တယ်နောက်ဆုံးနန်းတော်ထဲမှာနေတဲ့ရှင်ဘီကိုယ်တိုင်စိတ်ပျက်တယ်အဲ့တော့ချစ်တော်ညီကိုမမတို့နေရဘယ်နေရာမှာနေနေဘလို့ပုံစံမဲ့နေနေဖြစ်လာတဲ့အရာကိုအမြင်မတူတဲ့အခါမှာစိတ်ပျက်စရာလို့ပဲသူတို့ခတ်ယူတယ်စိတ်တကြတယ်ဒါကြီးကအနည်းနဲ့ထွက်ထွက်ပြီးစိန်ခေါ်နေတာသူတို့ရင်မဆိုင်ရဲဘူးသူတို့မကြော်လွားရဲဘူးဒါသူတို့အတွက်ကြီးမားသောပြဿနာကြီးမဖြစ်နိုင်ဘူးပဲလို့သူတို့ထင်ခဲ့တယ်ဒါပေမဲ့ဒါဝိရွှေသိုးချောင်းသားလေးရောက်လာတဲ့ခါမှာဂေါလိယကိုသူကပြဿနာလို့မမြင်ဘူးအခွင့်အရေးလို့မြင်တာဒါကြောင့်မို့သူမေးတယ်เนาะဒီဟာလေးကျွန်တော်ဖတ်ပြစီเนาะဓမ္မရာဆိုရင်เนาะအခန်းကြီး16လောက်မှာရှိမယ်ထင်တယ်အတူတူကသွားအောင်Sorry ဒီမှာရောက်တဲ့ပထမဆုံးခရင်ဆက်ခွနဲ့အငယ်26မှာဒါဝိတ်ကလည်းထိုဖိလိတိလူကိုတက်၍ဣသေလအမျိုးသားအဆက်ကွဲခြင်းကိုပယ်ရှင်းသောသူသည်အဘယ်အကျိုးကိုရလိမ့်မည်နည်းအဘယ်အကျိုးကိုရလိမ့်မည်နည်းသူကိုဖြည့်ရှင်းလိုက်ရင်ဘာအကျိုးရမှာလဲလို့သူကမေးတယ်ဒါဆိုဂေါလိယရဲ့ဆဲသံကိုသူများကြားတယ်သူကြားတယ်ဂေါလိယရဲ့စိန်ခေါ်တယ်သူများကြားတယ်သူကြားတယ်ဒါပေမဲ့သူများတွေကကြောက်နေတဲ့အချိန်မှာဒါဝိဒ်ကဂေါလိယကိုမြင်လာတဲ့ဒီကောင်ကြီးကိုငါဖယ်ရှင်းလိုက်ရင်ဘာအခွင့်အရေးရမှာလဲလို့သူကမြင်တယ်ဒီလိုပြောလို့ဒါဝိဒ်ကအခွင့်အရေးကိုချောင်းနေလို့ကျွန်တော်ဆိုလိုတာမဟုတ်ဘူးယနေ့ကျွန်တော်ရဲ့အသက်တာထဲမှာဒီအရာကိုဖျက်ဆီးသွားပြီးရင်ဖယားရှင်ကဘာအခွင့်အရေးပေးမှာလဲဆိုတော့နားလည်ဖို့တွေ့ဖြစ်တယ်ယောဘဟာအဲ့ဒီတာမန်သူ့ဘာသူပုံမှန်အတိုင်းနေနေရတဲ့နေရာမှာဖုရားကယုံကြည်စိတ်ချတဲ့အတွက်ပေးတွေးလိုက်တဲ့အရာကအဲ့ဒါယောဘအတွက်အခွင့်အရေးပဲယောဘတော်သူဖြောင်းမတ်နေယောဘတော်သစ္စာရှိနေသူအိမ်နဲ့သူမိသားစုအေးအေးဆေးဆေးနေတယ်အဲ့ဒါဘယ်သူမှမသိဘူးဒီတိုင်းမဲ့ယောဘသေသွားရင်ယောဘဆိုတဲ့နာမည်တော့ကျွန်တော်ကြားဘူးမှာမဟုတ်ဒီနောက်ဘက်တော်ထဲမှာသူ့အကြောင်းကိုမှတ်တမ်းတင်လို့မရအောင်အော်တစ်ခေတ်တစ်ခါကပါမယ်ဆိုတဲ့တစ်ချောင်းတစ်ချောင်းပေါ့တစ်ခေတ်တစ်ခါတုန်းကအော်ဖုရားပေါ်မှာသစ္စာရှိခဲ့တဲ့လူတစ်ယောက်ပေါ့မြေကြီးပေါ်မှာဒီနေ့ဖျားအတွက်ရက်တီခဲ့ပေးတဲ့လူတစ်ယောက်ပေါ့တချောင်းတချောင်းပဲပါမယ်ဒါပေမဲ့စောသောကပြောတဲ့အခြေအနေတစ်ခုမှသူဖြတ်သန်းပြီးရဲ့နောက်ပိုင်းမှာယောဘဝတ္ထုဆိုတာကျွန်တော်ရဲ့အသက်တာတွေမှာတိဆောက်ဆရာအကြောင်းဖြစ်လာတယ်ဘလို့မျက်ရည်အခက်ခဲနေမဲ့ကြုံပါစေဘလို့ဒုက္ခပဲရင်ပါစေယောဘအကြောင်းကိုကျွန်တော်ရဲ့အသက်တာမှာအဖန်တလဲလဲပြန်လဲဆင်ကြရတော့အခွင့်ရတယ်အဲ့ဒီအရာကစက်ယုံကထုတ်လိုက်တော့ကသိတယ်ယောဘတွေမှာခန္ဓာရဲ့ရှိရသိတယ်ယောဘတတ်နိုင်တာဖျားသိတယ်ဒါပေမဲ့တကဘာလုံးမှာသက်သေဖြစ်ဖို့အတွက်ယောဘကိုဖျားကအလွယ်ဆုံးစကားနဲ့ပြောရင်ပွဲထုတ်ပေးရတယ်ချစ်တော်ညီကောင်မတို့တခါတည်းမှာကျွန်တော်ရင်ဆိုင်ရတဲ့အခက်ခဲဆိုတာကျွန်တော်ကိုဖျားကပွဲထုတ်ဖို့အတွက်ဖြစ်တယ်တင်တနေ့ရင်ဆိုင်ရတဲ့အခက်ခဲကတင့်ကိုဖျားကပွဲထုတ်ဖို့အတွက်ဖြစ်တယ်မခံနိုင်တဲ့စုံစမ်းနောက်ချက်ချင်းမပေးဘူးခံနိုင်မည်အကြောင်းနဲ့ထွက်မြောက်လမ်းကိုပြင်ဆင်ထားတယ်ဘူဂါရီကုမ္ပဏီကအဆက်အကွဲမခံသူတို့တီထွင်ထားတဲ့ကားအလောက်မမောင်းနိုင်မှန်းစိတ်မချရင်အဲ့ဒီဆက်ပေါ်မှာမတင်အဲ့ဒီကင်မရာရှေ့မှာမပေးမရိုက်ဘူးသူတို့လုတ်လိုက်တဲ့ကားသူတို့ပြောတာထက်ပိုမောင်းနိုင်တဲ့အင်ဂျင်ပါဝါရှိတော်ကိုလုံးဝယုံကြည်စိတ်ချရတဲ့ပေးစမ်းတာဖြစ်တယ်ဒီနေ့ဖခင်ကစောစောကယောဘကိုစာတန်ရှိမှအဲ့လိုထုတ်ကြွားတာဖြစ်တယ်။မင်းတွေ့ပြီလားတဲ့မြေကြီးအလက်လက်ကိုရယ်ပြီးပြီလဲပြီးပြီငါ့ကျွန်ယောဘကိုမစ်ဆင်ဂျင်မိပြီလားဖခင်ထုတ်ကြွားလိုက်တာဖခင်ထုတ်ပြလိုက်တာဖခင်ပေးဆန်းလိုက်တာဆန်းတဲ့အခါမှာဖြတ်သန်းရတယ်မလွယ်ဘူးချစ်တော်ညီကိုမအောင်မလွယ်ပါဘူးကျွန်တော်သက်တာတွေမှာအခက်ခဲဆိုတာစကလုံးသာလွယ်တာဂေါလိယဆိုတာနာမည်သာနော်နာမည်သာဂေါလိယခေါ်ပြောတာတကယ်တမ်းအကောင်ကြီးကအကြီးကြီးပါအကြီးကြီးပါ ဒါပေမဲ့ဒါဝိဟာသူများကအခက်ခဲလို့မြင်တဲ့အရာကိုသူကအခွင့်အရေးလို့မြင်ခဲ့တယ်။သူများတွေကဒါအခက်ခဲကြီးဒါအခက်ခဲကြီးဒါကြီးကြောက်နေကြောက်နေကြောက်နေဆိုတော့သူကချက်ချင်းပဲဒါကြီးကိုရှင်းလိုက်ရင်ဘာအခွင့်အရေးရမှာလဲ။ချက်တော်ကြီးကိုသင်အသက်တော်မှာဖခင်ကယုံကြည်စိတ်ချလို့ကျွန်တော်ကိုအဲ့ဒီအရာနဲ့ပေးထွေးတာဖြစ်တယ်။ဒါကြောင့်မြင်တဲ့အခါမှာဒါကြီးကြော်သွားရင်ငါဘာအခွင့်အရေးရမှာလို့မြင်ပတ်ဖို့အတွက်ဖြစ်တယ်။နေ့စဉ်ကျွန်တော်အလုံးငယ်ထဲမှာရှိတဲ့မိသားစုထဲမှာရှိတဲ့အသက်တာထဲမှာရှိတဲ့ပြဿနာဆိုတာနေရာတိုင်းမှာရှိပါတယ်။ဒါမဲ့ကိုရင်ဆန်ကအမလေးဒါပြဿနာကြီးမဟုတ်ပဲနဲ့ကိုကိုစိတ်ကတိကောင်ဖြစ်လို့သူကငါတီးခံခြင်းအဖြစ်အောင်မြင်သွားရင်ဖခင်ကငါ့ကိုဘာအခွင့်အရေးနဲ့တတ်သိထူမှာလဲလို့ကျွန်တော်မြင်တတ်တယ်။ဒါဆိုရင်လေကျွန်တော်ကပြဿနာကိုမြင်ဆိုင်ရရင်ရှောင်မပြေတော့ပြဿနာကိုတည့်တည့်ရင်ဆိုင်ရအောင်အဲ့ဒီ package ရှင်းမှာအဲ့ဒီဘူးထဲမှာတံပိုးရှိတဲ့ပစ္စည်းတစ်ခုရှိမှန်းသိနေရင်ကျွန်တော်တို့အဲ့ဒီဘူးကိုရအောင်ဖွင့်မိအဲ့ဒီဘူးကိုရအောင်ဖွင့်မိတခါလေကျွန်တော်ပစ္စည်းထားတဲ့ဘူးတွေအရင်ချက်ပါတယ်ဆေးပလင်းတို့ဘာလို့ညာတို့အဲ့ဒီဘူးတွေအရင်ခတ်တယ်ဒါပေမဲ့အဲ့ဒီဘူးထဲမှာဘူးကအရင်မကြည့်ဘူးထဲမှာရှိတဲ့တံပိုးရှိတဲ့အရာကိုသိနေတဲ့အခါမှာအဲ့ဒီဘူးကိုကျွန်တော်မရမကဖွင့်နေအဲ့ဒီဘူးကိုကျွန်တော်မရှောင်ပြေတော့ဒီနေ့အခွင့်ရေးဆိုရယ်ဘုရားရှင်ပြင်ဆင်ထားတဲ့အရာကအဲ့ဒီဘူးတစ်ခုထဲမှာရှိနေအပြင်ကနေအခက်ခဲဆိုတဲ့အရာတွေကပိတ်ပင်ကာစီထားတယ်။ဒီအရာအားလုံးကိုကျွန်တော်တစစီဆွဲဖွင့်သွားတဲ့အခါမှာအထက်ကအရာကိုကျွန်တော်ခံစားဖို့အတွက်ဖြစ်တယ်။ဒါဝိဟာအဲ့လိုမြင်ခဲ့တယ်။ဒါဝိဟာအဲ့လိုမြင်တယ်။ယောရှုနဲ့ကာလဟာအဲ့လိုမြင်ခဲ့တယ်။အားလုံးကကြီးတဲ့အခါမှာငါတို့ကနံကောင်းပဲတဲ့ကျွန်တော်လေ့လာပြီးပြန်သူခဏမျိုးဒီကောင်ကြီးတွေအကြီးကြီးပဲတဲ့ဘယ်လိုလုပ်ရမှာလဲတဲ့ဘယ်လိုနိုင်မှာလဲတဲ့ဘလို့ဖြစ်မှာလဲမဟုတ်ဘူးချက်တော်ညကမမတို့ယောရှုနဲ့ကာလကအဲ့ဒါငါတို့ကိုဖျားပေးတဲ့အခွင့်အရေးပဲခါနန်ဆိုတဲ့နေရာကဖျားကပို့ဆောင်ခြင်းလို့ဟိုးတကူတကဧကုတုကတော်ထုတ်ဆောင်ပြီးတော့ဒီနေရာကိုရောက်အောင်ပို့ပေးဖို့ဖျားပေးတဲ့အခွင့်အရေးပဲလို့မြင်တဲ့အခါမှာမြင်တဲ့သူပဲအဲ့ဒီခါနန်တွေကိုဝင်စားသွားတယ်အခက်ခဲလို့မြင်တဲ့သူတွေအားလုံးကတောလေသွားခဲ့တယ်အဲ့ဒီအရာဖျားပီးတဲ့အရာလို့သူမြင်တဲ့ခါမှာသူတို့ခံစားရတယ်။ခါနန်ဆိုတဲ့ဂတိတော်ထားရမြေကိုယန်သူဆိုတဲ့အခက်ခဲကဖုံးအုပ်ထားတယ်။ယန်သူဆိုတဲ့အခက်ခဲကိုအောင်မြင်သွားပြီးတဲ့နောက်မှာခါနန်ဆိုတဲ့အနှစ်သာရကိုကျွန်တော်ရဲ့အသက်တာမှာခံစားရတယ်။ခါနန်ဆိုတဲ့ဂတိတော်ပေးထားတဲ့အရာတစ်ခုကိုတော့ဒီနေ့ယန်သူဆိုတဲ့အခက်ခဲတွေအတားအဆီးတွေကဖုံးအုပ်ထားတယ်။အဲ့ဒီအရာအလုံးကိုကျွန်တော်ကြော်ဖြတ်သွားပြီးတဲ့ခါမှာအဲ့ဒီအရာအထဲမှာရှိတဲ့ခါနန်ဆိုတဲ့အနှစ်သာရကိုအသက်တာမှာခံစားရတယ်။ဒါကြောင့်မို့ချစ်တော်ကြီးကိုဘာမလို့ပြဿနာတက်တိုင်းစိတ်ညစ်ရမယ်လို့မဟုတ်ပါဘူး။ဒီလိုပြောလို့ပြဿနာတက်တိုင်းထခုံနေဖို့အတွက်လည်းဆိုလိုတာမဟုတ်ဘူး။ပြဿနာတစ်ခုလာတဲ့ခါမှာသူများကပြဿနာလို့မြင်တယ်၊သင်ကအခွင့်အရေးလို့မြင်တယ်။လုပ်ငန်းခွင်ထဲမှာဒီနေ့ job တစ်ခုချပေးလိုက်ပြီ။သူများတွေအားလုံးကအဲ့ဒီ job ကအဲ့ဒီ task ကအရန်ခက်ခဲတယ်လို့မြင်တဲ့အချိန်မှာသင်ကဒါငါ့ကိုဖျားချီးမြှောက်မဲ့အခွင့်ရေးလို့သင်မြင်ရင်အဲ့ဒီတဲကကောင်းကြီးကိုသင်ခံစားရခံစားရရှင်းရှင်းလေးပဲရှင်းရှင်းလေးပဲဒါပေမဲ့အခက်ခဲလို့မြင်ဂေါလိယလိုပဲကျွန်တော်ကြောက်သွားရင်ဂေါလိယလိုပဲတွန့်ဆုတ်သွားရင်မရောက်အဲ့ဒီနေရာမှာဣသေလမျိုးတွေမှာဂေါလိယကိုထွက်တိုက်နိုင်တဲ့အရေးချင်းရှိတဲ့လူတွေအများကြီးပါဒါဝိဒ်ရဲ့အကောင်တောက်တဲ့လူတွေဒါဝိဒ်ရဲ့အရက်မြင့်တဲ့လူတွေဒါဝိဒ်ရဲ့စည်ရေးအတွေ့အကြုံရှိတဲ့လူတွေအများကြီးပါနန်းတော်ထဲမှာပလင်နော်ဒီနေ့ဓာတ်ကင်ထားတဲ့ရှင်ပြင်ကိုယ်တိုင်ရှိနေတန်လက်ကင်ထားတဲ့ရှင်ပြင်ကိုယ်တိုင်ရှိနေဒါပေမဲ့သူမထွက်တိုက်ရဘူးအားလုံးမှာအခွင့်အရေးရှိတယ်ဒါပေမဲ့ထွက်တိုက်တဲ့သူမှာပဲအဲ့ဒီအခွင့်အရေးကိုခံစားရတာဖြစ်တယ်အဲ့တော့ဒီနေ့ဖြစ်လာတဲ့အခြေအနေတွေကနေကျွန်တော်ဟာအခွင့်အရေးကိုမြင်တတ်ဖို့အတွက်ရည်ချက်တစ်ခါတည်းမှာအခွင့်အရေးလို့လုံးဝမမြင်ရတော့မြင်စရာမရှိဘူးမမြင်တတ်ဘူးဒါပေမဲ့အံ့ဩစရာကောင်းလောက်အောင်လက်ဆိုင်စွာမြင်ခဲ့တဲ့သူတယောက်ရဲ့အသက်တာထဲမှာအဲ့ဒီအကျိုးကျေးဇူးကိုခံစားခဲ့ရတယ်ကျွန်တော်အမြဲတမ်းပြောရတဲ့လူတယောက်ဖြစ်တယ်ဒါပေမဲ့ဒီနေ့ညနေမှာဒါလေးကိုတစ်ချက်လေးအဲ့ဒီအပိုင်းလေးပဲပြန်လည်ပြီးတော့ဆင်ကြအောင်ရူသဝတ္ထုတစ်ချက်လေးသွားအောင်နော်ရူသဝတ္ထုနော်ကျွန်တော်မဖတ်တော့ရူသဝတ္ထုဆိုတော့ကျွန်တော်လည်းအမြဲတမ်းရင်းနှီးနေတဲ့စံစာဖြစ်တယ်နော်နောမီရဲ့အီလီမလဲရဲ့မဟာလွန်ခိလွန်ဆွေမိသားစု၄ယောက်ဟာအစာခေါင်းပါတဲ့ခါမှာနော်ဣသေလယူဒပြည်ကနေဟိုးဒီနေ့မောဘပြည်ကိုသွားတယ်မောဘပြည်မှာရောက်တဲ့ခါမှာအကုန်လုံးသေကုန်တယ်ယောက်ျားလည်းသေတယ်သားညောင်လည်းသေတယ်အဲ့တော့နောမီတယောက်ပဲကျန်တယ်နောမီမှာရူသနဲ့အော်ရဖာဆိုတဲ့ချွေးမနှစ်ယောက်ရှိတယ်အဲ့တော့အဲ့ဒီအိမ်မှာဘသူပဲကျန်လဲဆိုရင်မုတ်ဆိုးမတွေပဲကျန်မုတ်ဆိုးမတွေမုတ်ဆိုးမ၃ယောက်နောမီရဲ့ရူသရဲ့အော်ရဖာဆိုတဲ့မုတ်ဆိုးမ၃ယောက်ပဲရှိတယ်
အဲ့တော့နောမီကဣသေလပြည်ကိုငါပြန်တော့မယ်ငါပြည်မှာဖခင်ကအစာပြန်ကျွေးပြီငါပြန်တော့မယ်နင်တို့လည်းနေကြတော့ဆိုပြီးတော့မောဘပြည်သူချွေးမနှစ်ယောက်ကိုဒီမှာထားခဲ့တယ်အဲ့တော့အဲ့ဒီမှာရုသရဲ့အော်ဖာဆိုရဲ့ချွေးမနှစ်ယောက်ရှိတယ်ကျွန်တော်တရားလေးကျမ်းစာဖတ်ပြစေရုသဝတ္ထုခန်းကြီး1အငယ်7ကိုဖတ်ပြစေငါသမီးတို့ပြန်သွားကြလို့ငါနဲ့အတူအဘယ်ကြောင့်လိုက်ရမည်နည်းသင်တို့လင်ရှားဖို့ငါဝမ်း၌တားရှိသလိုငါသမီးတို့ပြန်သွားကြလို့အဲ့တော့နောမီကအဲ့ဒီချွေးမတယောက်လုံးကိုပြန်တော့လို့သူကထားခဲ့တယ်။ငါတော့ဣသေလပြည်ကိုပြန်သွားမယ်တဲ့။အဲ့တော့မောဘမျိုးဆိုတာဒီနေ့ဖျားရှင်ရှေ့မှာဆွေစဉ်မျိုးဆက်ဆယ်ဆက်တိုင်အောင်ချိန်ချင်းခံရတဲ့အမျိုးဖြစ်တယ်။ဒီနေ့ရှေ့ရမောကိုမဝင်ရဘူး။ဖျားရှင်မှာဆက်ဆုပ်ရှင်မှာပွဲအမျိုးဖြစ်တယ်။အဲ့တော့မျိုးရိုးအဖြစ်နော်ဒီနေ့မောဘအမျိုးဖြစ်နေတယ်။တခါနောမီကသူတို့ကိုထားခဲ့ပြီ။အဲ့ဒီချိန်မှာရူသနဲ့အော်ဖာနဲ့ကကျမတို့လိုက်ပြစေဒါပေမဲ့မရဘူးနောမီကနေခဲ့တော့လို့ပြောတယ်အဲ့တော့အဲ့ဒီနေရာမှာနောရူသဆိုတဲ့အမျိုးသမီးတယောက်ရဲ့နေရာကနေစဉ်းစားစေချင်တာဖြစ်တယ်သူ့ဘဝမှာဒီကနေ့အခက်ခဲနဲ့ရင်ဆိုင်ရပြီယောက်ျားသေသွားပြီမိသားစုတွေမှာသေခြင်းတွေပြီအကုန်လုံးဖြစ်ပြီသူကြီးလိုက်တဲ့ချိန်မှာနောမီဆိုတဲ့မုတ်ဆိုးမအူကြီးတယောက်ပဲရှိတော့အဲ့ဒီနောမီမှာဘာမှမရှိတော့ကျွန်တော်ပြောချင်တာဘာမှမရှိတော့ဘာမှဆွဲမက်စရာ attractively ဖြစ်စရာဘာတစ်ခုမှမရှိဘူးဘာကြောင့်လဲလို့မေးအဲ့ဒီ normie ကိုတိုင်ကလေငါ့ကို normie လို့မခေါ်နဲ့တဲ့ mara လို့ခေါ်တဲ့ဖခင်ကငါ့ကိုခါတီးခြင်းအရာပေးတယ်ဆိုပြီး normie ကိုတိုင်ကသူ့ရဲ့ life မှာခါတီးခြင်းနဲ့ bitterness တွေနဲ့ဖြစ်နေတာအခက်အခဲတွေစားစရာလည်းမရှိဘူးအခြေအနေလည်းမကောင်းဘူးထောက်ပံ့ပေးမဲ့လူမရှိဘူးဒါပေမဲ့ရူသကြည်လိုက်တဲ့အခါမှာအဲ့ဒီနောမီထဲမှာအခွင့်အရေးတစ်ခုရှိနေတယ်။အဲ့ဒီအရာကဖျားဆိုတဲ့အသက်ရှင်သောဖျားဆိုတဲ့အရာတစ်ခုကနောမီထဲမှာရှိနေတယ်။နောမီနဲ့ငါပြန်လိုက်သွားရင်ဖျားရှိတဲ့ပြည်ကိုရောဖျားသည်ကျမဖျားလို့ကျမဝန်ခံပြီးတော့လိုက်ပါမယ်ဆိုတဲ့အဲ့ဒီအခွင့်အရေးကိုသူမြင်သွားတာ။ဒီတိုင်းကြည့်ရင်ကိုကိုကိုတော့ခါတိပါတယ်လို့ပြောနေတဲ့ဒီမုတ်ဆိုးမကြီးတွေကဘာအဖွင့်ရှိမှလဲ။ဟိုကလည်းပြောနေငါမှသားလည်းမရှိတော့ဘူးတဲ့နင်တို့ကိုပေးစားစရာဘာမှလည်းမရှိတော့ဘူးတဲ့တကူတကခေါ်နေလည်းမဟုတ်မလိုက်ပါနဲ့လို့နှင်ထုတ်နေတဲ့အချိန်ဖြစ်တယ်။ဒါပေမဲ့ရူသာကြီးတဲ့ခါမှာအဲ့ဒီလောက်ဆိုးရွားတဲ့အခက်ခဲတနည်းအားဖြင့်မိသားစုအနေနဲ့နေထိုင်ခဲ့ပြီးပြီနှစ်ပေါင်းများစွာအခုချိန်မှာနောမီဆိုတဲ့လူကသူ့ကိုခွဲခွာသွားဖို့အတွက်တွန်းထုတ်နေပြီ။နင်မလိုက်ခဲ့တော့နင်တို့ကြံခဲ့တော့ငါပြန်သွားတော့မယ်အဲ့တော့သူသက်တာကြည့်လဲယောက်ျားလဲသေပြီအားကိုးစရာလဲမရှိဘူးဘဝမှာမောဘအမျိုးသားကလဲဖြစ်ပြန်ရောဆုပ်ပြတ်သက်ပြီးတော့ဘာတစ်ခုမှမျောလင်းချက်မရှိတဲ့အခြေအနေမျိုးဖြစ်တယ်အဲ့ဒီအခြေအနေမျိုးတွေမှာအခွင့်အရေးကဘာလဲလို့ကြည့်လိုက်ရင်ဘယ်သူမှသူ့ offer မလာဘူးအလုံး offer လာမပေးဘူးအော်မုံဆိုးမကြီးတက်မဲ့သင်တန်းကိုလာတက်ပါဆိုပြီးအဲ့ဒီသင်တန်း offer လဲလာတာမဟုတ်ဘူးမောဆိုးမရကိုကုညီမစားထောက်ပံ့ရအောင်ဆိုပြီးတော့နော်ဒီနေ့လူမှုကေဇယ်ရေးအဖွဲ့ကလာပြီးတော့ရူသကိုလာပြီးတော့ပေးတာလည်းမဟုတ်ဘူးစပွန်ဆာလည်းမရှိဘူးသူကြီးလိုက်တဲ့နော်နော်မီဆိုရယ်သူကလည်းပြေစုံချမ်းသာကြွယ်ဝပြီးတော့အားလုံးအဆင်ပြေနေရင်တော့ထားပါတော့ချစ်တော်ညီကိုမမတို့ဘာမှမကောင်းတဲ့အခြေအနေမျိုးဖြစ်တယ်ဒီကြားထဲမှာသူ့ကိုအချိန်ချင်းခါခါထားခဲ့တယ်ဒါပေမဲ့သူအဲ့ဒီအခက်ခဲထဲမှာသူဘာမြင်တယ်သိလားအခွင့်အရေးတစ်ခုသွားမြင်တယ်အဲ့ဒီအခွင့်ရေးအတွက်သူဟာဆုံးဖြတ်ချက်ချရတယ်။သူများကအခက်ခဲလို့မြင်တဲ့အရာတခုသူကအခွင့်ရေးလို့မြင်သွားတယ်။အခွင့်ရေးလို့မြင်တဲ့အတွက်မရမကနောမီနောက်ကိုလိုက်သွားတဲ့အခါမှာနောက်ဆုံးရူသဟာဘောဇာနဲ့တွေ့တယ်။ကျွန်တော်တို့ဒါဝိမင်းကြီးရဲ့ဘွားအေးဖြစ်လာတယ်။နောက်ဆုံးအဲ့ဒီမျိုးဆက်ထဲကနေယေရှုခရစ်တော်ဘုရားဆင်းသက်လာတဲ့မျိုးဆက်ထိဘုရားရှင်ဟာရူသရဲ့အသက်တာပေါ်မှာပြောင်းလဲချီးမြှောက်လိုက်တယ်။ဘသူမှမမြင်တဲ့အခွင့်အရေးတခုသူမြင်သွားတယ်။သူ့နေရာမှာကျွန်တော်တို့သာဆိုရင်အဲ့ဒီနေရာမျိုးကမထူပါဘူးဟဲ့ကိုကိုသာသက်သေလိုက်တာပိုကောင်းမယ်လို့ခံစားရတဲ့အခြေအနေမျိုးဖြစ်တယ်။ဘသူမှလည်းကောင်းမလို့ကျွန်တော်ဘသူမှလည်းအားကိုးစရာမရှိတော့ဘူးရှိတဲ့လူတွေအားလုံးကလည်းထားခဲ့ပြီထားခဲ့ပြီဆိုတဲ့အခြေအနေမျိုးဖြစ်တယ်။အဲ့တော့ဒီနေရာလေးမှာကျွန်တော်နော်နည်းနည်းလေးမြင်စေချင်တဲ့အရာလေးကိုဖတ်ချင်ပါတယ်။နော်ဒီနေ့အငယ်၁၄မှာသူတို့ဒီတဖန်အတန်လွှင့်ရင်ငိုကြွေးကြ၏ထိုခါအော်ရဖသည်ယောက်မကိုနိုင်၍မိသည့်အမျိုးသားတို့ထံသို့ပြန်သွား၏ရူသမူကယောက်မကိုမှီဝဲဆက်ကပ်နေသေး၏နောမီကလည်းသစ်အမသည်အမျိုးသားယင်းဖျားယင်းထံသို့ပြန်သွားပြီ
အမနောက်သို့လိုက်သွားပါဘူးဆိုတော့ရူသကကျမသည်ကိုရောကိုမစွန့်ပြစေနဲ့နောက်တော်သို့မလိုက်ဘဲပြန်သွားခြင်းကမပြုတ်ပါနဲ့ကိုရောသွားလျာသို့ကျမလိုက်ပါမည်ကိုရောအိတ်လျာ၌ကျမအိတ်ပါမည်ကိုရောအမျိုးသည်ကျမအမျိုးကိုရောဖျားသည်ကျမဖျားဖြစ်ပါ၏အဲ့တော့ဒီနေရာမှာဘာတွေ့ရလဲလို့မေးရူသနဲ့အော်ဖာဆိုတဲ့မောဘပြည်သူနှစ်ယောက်ကိုတွေ့ရတယ်နောမီကနင်ထုတ်နေတဲ့ခါမှာတဲ့ဘသူပြန်သွားလဲလို့မေးအော်ဖာပြန်သွားတယ်ပြန်သွားတော့နောမီကဒီလိုပြောတယ်နင့်အမကတဲ့အမျိုးရင်းဖျားရင်းစီကိုပြန်သွားပြီတဲ့နင်လည်းလိုက်သွားတော့တဲ့အော်ရဖတ်သွားပြီမဲ့ရူသာမသွားဘူးချစ်တော်ညီကောင်မတော့တည်ရကြည့်ပါတယ်အားလုံးမှာ equal chance အခွင့်အရေးရှိတယ်ရူသာကိုကတ်ခေါ်ပြီးတော့အော်ရဖတ်ကိုနောမီကထားခဲ့တာမဟုတ်ရူသာနင်လိုက်ခဲ့နင်လိုက်ခဲ့ဟိုတယောက်တော့ဒိုးတော့ဆိုပြီးတော့ပြောတော့မဟုတ်နှစ်ယောက်စလုံးကိုမလိုက်ခဲ့လို့နှင်းတာအခုတယောက်ပြန်သွားတော့မှရူသကိုနင်လဲလိုက်သွားတော့နင်လဲလိုက်သွားလို့နှင်းနေတာတနည်းအားဖြင့်ဆိုလိုချင်တဲ့သဘောကအဲ့ဒီအခွင့်အရေးကသူလဲရတာမဟုတ်ဘူးသင်လဲရတာမဟုတ်ဘူးသူလဲအခက်ခဲသင်လဲအခက်ခဲပဲအော်ရဖာလဲမဟုတ်ဆုံးမရူသလဲမဟုတ်ဆုံးမနောမီလဲမဟုတ်ဆုံးမအားလုံးအတူတူပဲအဲ့ဒီအိမ်မှာအတူတူပဲရူသနဲ့အော်ရဖာဆိုရင်တူတဲ့အရာတစ်ခုကသူတို့နှစ်ယောက်ဆုံးသည်မောဘအမျိုးသားဖြစ်အဲ့ဒီပြည်မှာနေသူဖြစ်တယ်တယောက်ပြန်သွားပြီနင်လက်လိုက်သွားတော့သူမလိုက်သွားဘူးအဲ့ဒီအခြေအနေမျိုးမှာတဲ့နောမီကိုသူမှီဝဲစီးကပ်နေသေးတယ်အဲ့ဒီနောမီဟာဘာမှမရှိဘူးကျွန်တော်ပြောချင်တာနောမီဟာဘာမှမရှိဘူးခါတိချင်းသူ့ကို welcome လည်းမလုပ်ဘူးသူ့ကိုနင်ထုတ်နေတာချစ်တော်ကြီးကိုမောင်နားလဲစေချင်တယ်ကျွန်တော်ရဲ့အသက်တာမှာကျွန်တော်ကိုနင်ထုတ်နေတဲ့လူတွေရှိတယ်ကျွန်တော်ကိုကန်ထုတ်နေတဲ့လူတွေရှိတယ်ဒါပေမဲ့အဲ့ဒီတဲမှာအချိန်တွေကကျွန်တော်ကိုတွန်းအပ်လာပဲပြပြအဲ့ဒီမှာဖျားဆိုတဲ့အခွင့်အရေးတစ်ခုကိုရူသမြင်ကောင်းမြင်ကျမ်းစာထဲမှာမရေးထားဘူးဒါပေမဲ့ကျွန်တော်ယုံကြည်သူ့နှလုံးသားထဲမှာကိုရောဖျားသည်ကျမဖျားလို့ဝန်ခံနိုင်လောက်အောင်အဲ့ဒီဖျားသိကောင်းတယ်ဆိုတော့သူမြင်နေတယ်နောမီကမကောင်းဘူးသူ့အချိန်တွေဘဝကမကောင်းဒါပေမဲ့နောမီဖျားကောင်းတာကိုရူသကမြင်နေတယ်ချစ်တော်ညီကိုမမတို့သင်ရင်ဆိုင်နေရတဲ့အခြေအနေကျွန်တော်ရင်ဆိုင်တဲ့အခြေအနေကမကောင်းဘူးဒါပေမဲ့အဲ့ဒီအခြေအနေရဲ့အထက်မှာရှိတဲ့ဖခင်ဟာကောင်းမြတ်တယ်ဟာလေလုယာမကောင်းဘူးအဲ့ဒီလူမကောင်းဘူးအဲ့ဒီလူမကောင်းမှန်းနေဒါပေမဲ့အဲ့ဒီလူရဲ့အထက်မှာရှိတဲ့ဖခင်ဟာကောင်းနေတယ်ရူသဟာနောမီကိုရွေးချယ်တာထက်နောမီရဲ့ဖခင်ကိုရွေးချယ်လိုက်တာဖြစ်တယ်ဒါကြောင့်မို့သူ့ရဲ့အသက်တာထဲမှာဘယ်သူနဲ့မှမတူတဲ့ဖခင်ရဲ့ချီးမြှောက်ခြင်းကိုခံစားတယ်ဖခင်ရဲ့ favor ကိုခံစားတယ်ဖခင်ရဲ့ပြင်ဆင်ခြင်းကိုခံစားတယ်အဲ့တော့ Nomi ဆိုရဲဒီနေ့ခက်ခဲသောဒီရုပ်ဆိုးနေတဲ့အခြေအနေဆိုကြီးတဲ့ကနေအလွန်တရာမှလှပတဲ့ဒီကနေ့အခြေအနေတစ်ခုကိုသူဟာရရှိသွားတာဖြစ်တယ်အဲ့ဒီအခွင့်အရေးအော်ရဖာလေးရတယ်ဒါပေမဲ့သူမရသူမလိုက်ခဲ့သူပထမတော့လိုက်မယ်လို့သူပြောနေသေးတယ်ချစ်တော်ညီကောင်မတို့တေးစာခံယူစေခြင်းနဲ့ဘဝမှာလူတချို့ဟာကျွန်တော်တို့နဲ့အတူ level တစ်ခု stage တစ်ခုထိလိုက်လာတယ်။ Orapha ဒီ Ruta နဲ့အခြေအနေတစ်ခုထိလိုက်လာတယ်။ဒါပေမဲ့နောက်ထပ်အခြေအနေတစ်ခုထိတော့ Orapha မပါတော့။ Orapha မပါတိုင်းသင်လည်းမပါရဘူးလို့ဘယ်တော့မှမမှတ်ယူပါနဲ့။ Orapha နဲ့ Ruta နဲ့ရံမဖြစ်ဘူး။အငင်းလည်းမပွားဘူး။ဒါပေမဲ့နားလေစီခြင်းတဲ့အရာကအော်ရဖာရဲ့ရွေးချယ်ခြင်းနဲ့ရူသရဲ့ရွေးချယ်ခြင်းမတူကျွန်တော်တို့ဖခင်ကိုရှင်ပြီးရွေးလာတဲ့အခါမှာလူတချို့ဟာကျွန်တော်နောက်ကိုမပါလာတော့အဲ့ဒါကျွန်တော် depression ရပြီးခံစားနေရပြုတော့မဟုတ်အညိုးနဲ့နာကြီးနေဖို့မဟုတ်ငါတို့မှရှိရမှာနှစ်ယောက်ပဲရှိရနေမလိုက်တော့ငါတယောက်တည်းဤတလာပြုတ်ဘလို့သွားမှာလဲရက်ဆက်လိုက်တဲ့အော်ရဖာနေသိမယ်တခါရူသမပြောတခါမပြောမပါတော့ဘူးချစ်တော်ညီကိုမမတို့ရူသနဲ့အော်ဖာဘာပြဿနာမှမရှိဘူးနော်ချစ်တော်ညီကိုဘဝမှာကျုံဘဝမှာလေတချို့လူကျုံနဲ့ဘာပြဿနာမှမရှိဘူးဒါပေမဲ့သင်သွားမဲ့တချို့နေရာကိုသူတို့လိုက်မလာတော့အဲ့ဒါဝန်းနေစရာမဟုတ်ကျွန်တော်ဆက်သွားမဲ့အရာဖြစ်တယ်အကုန်လုံးကိုခေါ်သွားလို့မရဘူးသူ့မှာရွေးချယ်ခြင်းရှိတယ်။သူ့မှာ choice ရှိတယ်။အော်ရဖာမှာရွေးချယ်ခြင်းရှိတယ်။အတူတူပဲအတူတူပဲ။ အခက်ခဲကိုရင်ဆိုင်တဲ့ကျွန်တော်ပြောပြန်ပခုံးတစ်ပတ်ရှားမှာခေါင်းပေါက်နဲ့ကျွန်တော်လူအားလုံးပဲအတူတူပဲအားလုံးဒုက္ခမီးထဲမှာရင်ဆိုင်နေရတဲ့အခက်ခဲရှိတဲ့စုံစမ်းနောက်ဆက်ခြင်းတွေရှိအားလုံးအတူတူပဲဒါပေမဲ့ကျွန်တော်သိရဒီဖရားဟာအဲ့ဒီအခက်ခဲတဲ့ကနေလွတ်မြောက်စေနိုင်တယ်ထာဝရအသက်ကိုပေးနိုင်တယ်အပြစ်ငယ်ရတဲ့ကယ်လုပ်တယ်ဘာသာတရားနဲ့ချင်းချက်လို့မရတဲ့နေရာကနေငါတို့ကိုကယ်နိုင်တယ်ဆိုတာကျွန်တော်ရွေးချယ်တယ်ဒါပေမဲ့လူတိုင်းမရွေးချယ်ဘူးလူတိုင်းမရွေးချယ်ဘူးကျွန်တော်သိတယ်အဲ့ဒါဖခင်ကအသက်ရှင်တော်ဖခင်လူမျိုးတကာရဲ့ဖခင်လူမျိုးတစုရဲ့ဖခင်မဟုတ်ဘူးလူမျိုးရဲ့အထက်မှာရှိတဲ့ဖခင်ဂိုင်းကန္တာရဲ့အထက်မှာရှိတဲ့ဖခင်အဖွဲ့အစည်းတွေရဲ့အထက်မှာရှိတဲ့ဖခင်ကျွန်တော်တို့ရွေးချယ်တယ်ဒါပေမဲ့လူတိုင်းမရွေးချယ်ဘူးလူတိုင်းမရွေးချယ်ဘူးအဲ့ဒီဖခင်ဟာတခဏကိစ္စအတွက်မဟုတ်ထာဝရတည်းပြင်ဆင်ထားတာထာဝရအတွက်စဉ်းစားထားတာမြေကြီးပေါ်မှာမတည်မြဲတဲ့အရာမဟုတ်ဘူးထာဝရတည်မြဲတဲ့အရာအတွက်ပြင်ဆင်နေတာလူတိုင်းမရွေးချယ်ဘူးလူတိုင်းမရွေးချယ်ဘူးလူတိုင်းမရွေးချယ်ဘူးလူတိုင်းမရွေးချယ်တဲ့အတွက်လူတိုင်းကျွန်တော်နဲ့အတူတချို့ခီးစင်တွေမှာမပါတော့ဘူးအဲ့ဒါစိတ်ပြက်စရာမဟုတ်အဲ့ဒါဝမ်းနည်းစရာမဟုတ်အော်ရပါမလိုက်ငါလည်းမလိုက်တော့ဘူးဆိုရင်ရူသလည်းမောပါမှာပဲကြံခဲ့တော့ချစ်တော်ညီကိုမမတို့တကူကောင်းဆန်တာမဟုတ်အဲ့ဒါ selfishness မဟုတ်ဘူးဒီလိုပြောလို့ဝိညာဉ်တွေကိုတံမိုးမထားဖို့ကျွန်တော်ပြောတော့မဟုတ်ဝိညာဉ်တွေအတွက်တံမိုးထားတယ်ဝိညာဉ်တွေအတွက်ကျွန်တော် burden ထားတယ်ဝင်ရင်အတွက်ဝင်ထုတ်ထားတယ်ဝင်တာထားတယ်ဆူတောင်းပေးတယ်နော်ဒီနေ့ကျွန်တော်ပေးဆက်တယ်အဖို့ခပေးတယ်အေးဝင်ကလေးပြောတယ်နော်ဒီနေ့အစေခံတယ်ဒါအားလုံးကျွန်တော်လှုပ်ဆောင်မဲ့အရာဖြစ်တယ်ဒါပေမဲ့ live ထဲမှာ stage တစ်ခုမှာတချို့လူတွေကျွန်တော်နဲ့မပါတော့ဘူးအဲ့ဒီအရာကိုကျွန်တော် accept လုပ်အောင်မပါလာတော့ဘူးဝင်ရင်ရ level တစ်ခုတော့ကျွန်တော်အထူးသွားတဲ့ခါမှာဝင်ရင်ရထဲမှာကျွန်တော်တိုးဝင်သွားတဲ့ခါမှာလူတိုင်းမပါလာတော့ဘူးလူတိုင်းမပါတက်ထဲမှာလူတွေအများကြီးပါတဲတော်ဝင်းထဲမှာလူတွေအများကြီးပါအတွင်းခန်းထဲမှာလူနည်းသွားပြီအတွင်းဆုံးခန်းထဲမှာလူပိုနည်းသွားပြီဖះနဲ့ယင်းဒီကျွမ်းဝင်တဲ့အသက်တာတွေကိုကျွန်တော်တိုးဝင်လာလေလေဖះဟာကြီးမြတ်လာလေလေတချို့အရာတွေကိုကျွန်တော်ထားခဲ့ရတယ်တချို့အရာတွေရဲ့ကျွန်တော်တို့ကိုထားသွားခြင်းကိုခံရတယ်ဒီနေ့ရူသဟာနော်မီနဲ့လိုက်မယ်ဆိုရယ်ဆုံးဖြတ်ချက်နဲ့အဲ့ဒီနေရာမှာ तू နေခဲ့တဲ့အတွက်အော်ရဖာရဲ့နှုတ်ဆက်ခြင်းကို तू ခံရတယ်အမုန်းတရားမပါပါဘူးထိုကအော်ရဖာဒီယုတ်မကိုနမ်း၍မိမိအမျိုးသားထံသို့ပြန်သွား၏နှုတ်ဆက်တယ်ပြန်သွားပြီရူသကိုထားခဲ့ပြီပါသွားပြီနှုတ်ဆက်သွားတာသင်သွားမဲ့နေရာထိသူတို့မလိုက်ချင်တော့ဘူးလို့ဆုံးဖြတ်တဲ့အတွက်နှုတ်ဆက်သွားတာဝမ်းနည်းစရာမရှိဘူးကြည်ကွဲစရာမရှိဘူးအဲ့ဒါ loneliness မဟုတ်ဘူးရှေ့မှာဘုရားပြင်ဆင်ထားတဲ့အရာကနောက်မှာဖြစ်ခဲ့တဲ့အရာအားလုံးထက်ပိုပြီးတော့ကောင်းနေတယ်အဲ့ဒီသဘောတဘာဝကိုကျွန်တော်မြင်တဲ့အခါမှာဘယ်သူကမှလောကကြီးမှာနာကြီးစရာအကြောင်းမရှိတော့ငါ့ကိုထားခဲ့ရလေခြင်းတို့နော်ဒီနေ့ငါ့ကိုမှရက်ဆက်ခဲ့လိခြင်းတို့ကျွန်တော်နာကြည့်စရာမရှိဘူးချစ်တော်ညီကိုမမတို့ကျွန်တော်တို့သွားမဲ့ခီးထဲမှာသူမပါတော့ဘူးလို့ပဲကျွန်တော်ရိုးရိုးလေးမှတ်ယူထားဖို့အတွက်ဖြစ်တယ်မှတ်ယူထားဖို့အတွက်ဖြစ်တယ်အသင်းတော်ဆိုရယ်လေကြီးနဲ့ကျွန်တော်သွားနေတဲ့အချိန်မှာတချို့လူတွေဟာခီးစဉ်တစ်ဝက်မှာစင်းကြံခဲ့ပြီမလိုက်လာတော့မပါတော့ဆက်မသွားခြင်းတော့ဒါကျွန်တော်ဝမ်းနည်းစရာမဟုတ်နာကြည့်စရာမဟုတ်မိရကောအစရောပါအခုပါဘူးမပါရူသာအော်ဖာလေယူထားနေအစရောအတူပါဘူးဘာလို့ခုမပါတော့လဲမပါဘူးအဲ့ဒီအရာကျွန်တော်မြင်ဘဝထဲမှာလွတ်မြောက်ခြင်းကိုဖြစ်စေတယ်ဖယားဟာရူသာအထဲမှာရှိတဲ့ခန္ဓာကိုမြင်တယ်အော်ဖာထဲမှာရှိတဲ့ခန္ဓာကိုမြင်တယ်နှစ်ယောက်စလုံးကိုနော်မီက reject လုပ်တယ် rejection ကနှစ်ယောက်ဆုံးခံစားရတယ်ချစ်တော်ဘုမမဟုတ်လောကကြီးကကျွန်တော်တို့ကို reject လုပ်တယ်လူတွေကကျွန်တော်တို့ကို reject လုပ်တယ်မိသားစုတွေကတခါ reject လုပ်တယ်တခါလေကျွန်တော်ရဲ့ချစ်ခင်ရတဲ့သူတွေကကျွန်တော်တို့ reject လုပ်တယ် rejection 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 ဆိုကျွန်တော်ခံရတယ်ဒါပေမဲ့ Ruth လည်းခံရတယ် Orpah လည်းခံရတယ်ဒါပေမဲ့ Ruth ခံရတဲ့ဒီ rejection ထဲမှာသူက reject တယ်မှာမနေဘူးအဲ့ဒီຢာကိုအခွင့်အရေးတစ်ခုလို့သူမြင်သွားတဲ့ခါမှာသူ့ရဲ့ဘဝကြီးတစ်ခုလုံးပြောင်းလဲသွားတယ်လူမျိုးတခါဒီကောင်းကြီးခံစားရတယ်တလောက်တောင်ဖျားရှိကိုဆွေးစင်မျိုးဆက်ဆယ်မျိုးဝင်လို့မရတဲ့ဆယ်ဆက်ဝင်လို့မရတဲ့မောဘအမျိုးသားဘဝကနေဒီကနေ့ဖခင်ရဲ့ဆွေစဉ်မျိုးဆက်စင်းထဲမှာ ယေရှုရဲ့ဆွေစမျိုးဆက်စင်းထဲမှာမှတ်တမ်းတင်ခံရတဲ့အမိမအမျိုးသမီးနေနဲ့ဖခင်ကအတိမတ်ပြုခြင်းခံရတယ်။သူမြင်တဲ့အခွင့်အရေးပဲ။အော်ဖာလို့မြင်ငါ့ကိုနော်မီတို့က reject လုပ်တယ် reject လုပ်တယ်ဟိုအချိန်တော့တမျိုးကအခုကျငါတို့ကန်ထုတ်ခဲ့ပြီကန်ထုတ်ခဲ့ပြီအရင်တော့သူတို့ဤသီလပြည်မှာအစာခေါမတော့ငါတို့မောပါပြူလာတယ်အခုအစာရှိတော့သူတို့ပြန်တော့မယ်မတရားဘူးဟုတ်တယ်သူငါ့ကိုထားခဲ့တယ်ငါ့ကိုအဲ့ဒီနာကြီးချက်တွေနဲ့အဲ့ဒီခံစားချက်တွေနဲ့အသက်ရှင်ရင်ရုသသည်မောပါကမောပါပဲအခုချိန်မှာကျွန်တော်တို့သူ့အကြောင်းပါချင်မှတော့ပါမယ်ဒီထဲမှာမပါဘူးဒါမဲ့ရုသထဲမှာအဲ့ဒီခံတိုင်ရှိတာဖခင်သိတယ်ပေးတွေ့တယ်သူကြော်ဖြတ်တယ်သူရင်ဆိုင်တယ်လိုက်ခဲ့ပါဟဲလို့ခေါ်လို့လိုက်သွားတာမဟုတ်မလိုက်ပါနဲ့လို့တွန်းထုတ်တာကိုရအောင်လိုက်သွားပြီးတော့ယူသွားတဲ့အခွင့်အရေးဖြစ်တယ်လွယ်လွယ်လေးပါလို့ပြောတဲ့စိန်ခေါ်နေတဲ့ယန်သူကိုတတ်ပြီးတော့တတ်တာမဟုတ်ဘူးတလောကလုံးဖိမ့်ဖိမ့်တုံအောင်ကြောက်နေတဲ့ဂေါလိယကိုဒါဝိဟာအခွင့်အရေးတစ်ခုနဲ့ယင်ဆိုင်ပြီးအောင်မြင်ခဲ့တာဖြစ်တယ်ဟာလေလုယာချစ်တော်ညီကောင်မတို့ဒီနေ့ညဒီခန်းထဲမှာကျွန်တော်ထိုင်နေအားလုံးပြဿနာမရှိလို့တရားမှမရှိဘူးကျွန်တော်အားလုံးကပြဿနာရှိအခက်ခဲရှိယင်ဆိုင်ရရရှိဒါပေမဲ့ပြဿနာကိုပြဿနာလို့မြင်ပြီးကျွန်တော်ခံစားနေရင်တော့ကျွန်တော်တို့အော်ရဖာလို့ပဲအဲ့ညမှာကြံခဲ့မှာပဲအိယာကြောက်ရှာရီလို့ထင်နေတော့တန်းတော်ထဲမှာပဲထိုင်နေရပါပါစေ။ဘာတခုမှအသုံးမချတဲ့ short လို့ပြင်လို့ဖြစ်နေမှာပဲ။ဒါကြီးကငါတို့အတွက်ကြောက်ရှာရင်ငါတို့နံခေါင်လိုပဲလို့ပြောနေတော့တောထဲမှာလဲသွားတဲ့ဣသေလလိုပဲအဲ့ဒီနေရာမှာပဲခြာလပတ်ရမ်းနေဦးမှာပဲ။ဒါပေမဲ့ယောရှုနဲ့ကာလက်လို့ဒါဟာငါတို့တပ်သိမ်းမှုအတွက်ဖြစ်တယ်။ဒါငါတို့ဖျားပေးရတဲ့အခွင့်အရေးလို့မြင်တတ်ခဲ့တယ်။မြင်တတ်ခဲ့တယ်ဒါဟာဖះရှင်ပြင်ဆင်ထားတဲ့ယန်သူဒါဝငါရှင်းနိုင်တယ်လို့ဒါဝိဟာမြင်ခဲ့တယ်။ဘာတခုမှဘာရုပ်မှမပေါက်တဲ့နောမီတဲမှာအဲ့ဒီနောက်ွယ်တဲမှာဖះဆိုတဲ့အရာကိုမြင်ခဲ့တဲ့ရုသရဲ့အသက်တာထဲမှာရွေးချယ်မှုမှန်ခဲ့တယ်။ကျွန်တော်တို့ထဲမှာမှန်ကန်စွာရွေးချယ်နိုင်တဲ့အခြေအနေကျွန်တော်တို့မှာရှိတယ်။ရှိတဲ့အတွက်ဖះကအဲ့ဒီအရာနဲ့ကျွန်တော်တို့ပေးတွေ့ဒီပြတ်တည်ထူတယ်မောယောဘလို့တက်တည်ထူတယ်ဒါတက်နိုင်တယ်ဒီလောက်ပွားနိုင်တယ်ဒီလောက်ရှိနိုင်တယ်လို့တက်တည်ထူတယ်မခံနိုင်တဲ့စုံစမ်းတောက်ချက်ချင်းမပေးဘူးခံနိုင်မြင့်အကြောင်းကိုကျွန်တော်ကိုပြင်ဆင်လဲရှိတယ်ခံနိုင်မြင့်အကြောင်းကျွန်တော်ထဲမှာပြုတ်ပြင်လဲရှိတယ်ပြီးရင်ဘုရားဟာတက်တည်အနေနဲ့ပေးထုတ်တာဖြစ်တယ်အဲ့တော့ယင်ဆိုင်လာရတဲ့အခက်ခဲတွေကအခက်ခဲလို့မြင်တော့အခက်ခဲပဲပေါ့ဒါမဲ့အခွင့်ရေးလို့မြင်ရင်တော့အဲ့ဒီပါပါလေးအဲ့ဒီဂျာလေးအဲ့ဒီချင်းချင်းလေးတွေကနေရအောင်ယူသွားတဲ့အခွင့်ရေးတွေအများကြီးပဲခြေတော်ညီကောင်မတို့အများကြီးပဲခတ်ယူလိုက်တာလက်ထောက်ပြမလို့အများကြီးပဲဒီနေ့ရမိုးလင်းသွားမယ်ရအောင်ယူလိုက်တာဟိုမှာတရားစီရင်မှုတဲ့သမီးနာနေလို့စီတော့ကူလာယေရှုကတွားပြီးတော့ဟီလင်းပေးဖို့သွားတဲ့ခရီးသူ့စီကိုလာရမဘူးဆက်နေလုံးသွေးတင်နေအမျိုးသမီးစီကိုလာရမဘူးဒါပေမဲ့အဲ့ဒီလမ်းချောင်းထဲမှာအဲ့ဒီသွားတဲ့နေရာမှာဟိုမှာလူနာသွားခေါ်တဲ့လူကဆက်နေလုံးသွေးတင်နေအမျိုးသမီးကိုယေရှုဖျားလာပါလို့သွားဖိတ်တာမဟုတ်ဘူးနားလဲစေချင်တဲ့ခြေတော်ညီကောင်မမတို့သူ့ကိုသွားဖိတ်တဲ့လူကတစ်မျိုးသူ့ကိုခေါ်သွားနေတဲ့တစ်မျိုးသူသွားနေတာတစ်ခုဒါပေမဲ့လမ်းမှာအဲ့ဒီဆန်လုံးသွေးသွန်တဲ့အမျိုးသမီးကအဲ့ဒီယေရှုရဲ့ဘဝကိုငါထိရယုံနေပဲအနာရောဂါငြိမ့်မယ်ဆိုငါယုံကြည်တယ်အဲ့တော့သူရှိမှအခက်ခဲတွေမှာအများကြီးပဲချစ်တော်ညီကမသွေးသွန်တဲ့အမျိုးသမီးဖြစ်တဲ့အတွက်နောက်ထပ်ယောက်ျားတယောက်သွားထိလို့မရဘူးပြည့်ညက်တရားရဒါခဲနေတော့ပေါက်သက်လို့ရတယ်လူအုပ်ထဲသွားရင်ကျမမသက်ရှင်မအောင်ကျမမသက်ရှင်မအောင်ကျမမသက်ရှင်မအောင်လို့အော်ပြီးတော့ warning ပေးပြီးတော့သွားတယ်အဲ့ဒီခေတ်ကာလမှာဒါမဲ့သူကနောက်ထပ်ဂျူမျိုးသားတက်ကိုတိတ်တိတ်လေးသွားပြီးတိရယ်ဆွဲကိစ္စကမလွယ်ဘူးမလွယ်ဘူးအခက်ခဲတွေအများကြီးပဲအနာရောဂါခံစားနေတဲ့လူကအဲ့ဒီကာလမှာသူတယောက်တည်းမှမဟုတ်တာအများကြီးပဲအဲ့ဒီလမ်းပေါ်မှာသွားနေရှောင်းနေဖြတ်နေလူတွေမှလည်းမကျန်းမာတဲ့လူတွေမပြည့်စုံတဲ့လူတွေမစုံလင်းလူတွေအများကြီးပဲဖြစ်မှာပဲဒါပေမဲ့သူဟာဒါကိုအခက်ခဲလို့မမြင်ဘူးစေတလေးများစွာလက်ထက်မှာဥစ္စာများစွာလည်းကုန်ပြီဘာတစ်ခုမှမရှိတော့ဒါမဲ့ငါထိယုံနဲ့ပြောက်မယ်ဆိုတော့အခွင့်အရေးတစ်ခုကိုသူဟာရအောင်ထိခဲ့တယ်ထိတဲ့အတိုင်းပြောက်တယ်
လူအုပ်ကြီးခံနေပါစေဘလို့ပဲဖြစ်နေပါစေရအောင်သူတို့ထိခဲ့တယ်ဆက်ကဲဟာအယက်ပူတယ်ဘလို့မှမမြင်နိုင်ဘူးဒါပေမဲ့ငါမြင်ရရင်ကျင်နေပြီဆိုပြီးရအောင်အခွင့်အရေးတစ်ခုကို तू ကယူခဲ့တယ်တင်မောတဖမ်းမြေမှာ तू တက်ပြီးယေရှုကိုရအောင်ကြည့်တဲ့အခါမှာသူ့ရဲ့အသက်တာတွေမှာပြောင်းလဲမှုဖြစ်စေတယ်နှုတ်ဘွတ်တော်တွေမှာပြောမယ်ဆိုပြောလို့မကုန်ပါဘူးအခက်ခဲလို့မမြင်ပဲအခွင့်အရေးလို့မြင်သွားခဲ့တဲ့လူတွေသူတို့ရဲ့အသက်တာတွေမှာဖခင်ဟာကြီးမားစွာတက်တည်ထူခဲ့တယ်အားလုံးအစဉ်ပြင်းတဲ့ယောဘဟာဒီလောက်တောင်ပြင်းထန်ရတဲ့အရာကြီးဖြစ်ရလားချစ်တော်ညီကိုမမတို့ယောဘသစ္စာအနေနဲ့တက်တည်ထူနိုင်ဖို့အတွက်ဒါယောဘရဲ့အခွင့်အရေးပဲဒီနေ့ကျွန်တော်ရင်ဆိုင်တဲ့စုံစမ်းနောက်ချက်အဲ့ဒါကျွန်တော်တို့အတွက်အခွင့်အရေးပဲကျွန်တော်ကြော်ဖြတ်နိုင်မှုကျွန်တော်ကြော်လွားသွားနိုင်မှုကျွန်တော်ဖခင်ကိုတက်တည်ထူဖို့အတွက်အခွင့်အရေးပဲဘသူနဲ့မှမတူချစ်တော်ညီကိုမမတို့တင့်မိသားစုရင်ဆိုင်နေရတဲ့စုံစမ်းနောက်ချက်ချင်းတင့်မိသားစုရင်ဆိုင်နေရတဲ့တော့ဒီနေ့စိန်ခေါ်မှုဟာဘသူနဲ့မှမတူတင့်စိန်ခေါ်မှုကလည်းဘသူနဲ့မှမတူဒါပေမဲ့အားလုံးရဲ့အသက်တာမှာအဲ့ဒီစိန်ခေါ်မှုတွေရှိရဲအဲ့ဒီကြော်လွားမှုတွေရှိရဲဒါပေမဲ့ကျွန်တော်တို့အခွင့်ရေးလို့မြင်တဲ့သူရဲ့အသက်တာမှာအဲ့ဒီခံစားမှာဖြစ်တယ်။ဒါကြောင့်မို့ဒီညနေမှာဒီနှုတ်ဘက်တော်ဆင်ရင်စေခြင်းနဲ့အသက်တာမှာပြင်ဆင်စေခြင်းနဲ့ဒီနေ့ဖျားရှင်တော့ဒီနေ့ကျွန်တော်ရဲ့အသက်တာမှာပြုမဲ့အမှုရာအတွက်ယဉ်ခုန်စေခြင်းနဲ့။အော်ရဖာနဲ့ရူသနှစ်ယောက်ရှိတယ်နော်ဒါပေမဲ့ရွေးချယ်သူရဲ့အသက်တာထဲမှာဒီကနေ့ကောင်းကြီးခံစားတာဖြစ်တယ်ခုချောကျောင်းအောင်သူကခလုံးမတည့်ရအောင်ဒီနေ့ရေဆိုင်နေရတဲ့အခက်ခဲတွေတားဆီးပိတ်ပင်မှုတွေလို့မမြင်မဲနဲ့ဒီနေ့ညနေမှာဖခင်တို့ကိုပေးတဲ့အခွင့်ရေးလို့ကျွန်တော်မြင်ကြည့်အောင်အဲ့ဒါဂေါလီယာလို့မမြင်မဲနဲ့တန်ငါနန်းတော်တဲကိုရောက်မဲ့လမ်းကြောင်းလို့ကျွန်တော်မြင်ကြည့်အောင်အဲ့ဒါရန်သူတွေလို့မမြင်မဲနဲ့အဲ့ဒါခါနန်မြေလို့ကျွန်တော်မြင်ကြည့်အောင်အဲ့ဒါနောမီကြီးလို့မမြင်မဲနဲ့အလွန်တရာမှလှပသောအနာဂတ်ကိုဖြစ်စေမဲ့ဖရာလို့ကျွန်တော်မြင်ကြည့်အောင်ချစ်တော်ညီကိုမမတို့ကျွန်တော်ဘဝကိုကျွန်တော်ခုဘလို့မြင်နေလဲအခုချိန်မှာဖခင်တက်နိုင်ခြင်းမျက်မှောက်တော်ထဲမှာအဲ့ဒီအမြင်ကိုကျွန်တော်ပြောင်းလဲပြစ်ဖို့ထွက်ဖြစ်တယ်။သင်မခံနိုင်တဲ့အရာအားလုံးဘာတစ်ခုမှဖခင်မပေးဘူး။သင်ရင်နဲ့ရင်ဆိုင်ကြုံတွေ့နေရတဲ့အရာအားလုံးဟာသင်တက်နိုင်တဲ့အတွက်ဖခင်ဟာတက်တည်ထူဖို့အတွက်ယင်းနေ့ပြင်ဆင်နေတာဖြစ်တယ်။ဒါကြောင့်မို့ကိုယ့်ဘဝကိုစိတ်ပြည့်စရာကိုယ့်အချိန်တွေကိုစိတ်ပြည့်ခြင်းမဟုတ်ပဲဒါငါ့ကိုဖခင်ပေးတဲ့အခွင့်အရေးပဲ။ဒါအခွင့်အရေးပဲ။မုံတိုင်းထံပြီးတော့လေလူးနေတဲ့အခြေအနေထဲမှာပေတရုဆိုတဲ့လူတစ်ယောက်အတွက်ရေပေါ်မှာထလန်းရှောင်းမဲ့အခွင့်အရေးတစ်ခုကိုသူရအောင်ယူခဲ့တယ်။လေထဲမှာထိုင်တဲ့လူအားလုံးမှာအဲ့ဒီအခွင့်အရေးရှိတယ်။သူတစ်ယောက်ပဲထလျှောက်ခဲ့တာဖြစ်တယ်။ဘယ်သူမှမလျှောက်ပါဘူး။သူတစ်ယောက်ပဲလျှောက်ခဲ့တာဖြစ်တယ်။ချစ်တော်ညီကိုမမတို့ဒီညနေဒီခန်းမထဲမှာရှိတဲ့လူတစ်ယောက်စီတိုင်းမှာပြဿနာကင်းတဲ့လူတစ်ယောက်မှမရှိပါဘူး။အခက်အခဲမရှိလို့တယောက်မှမရှိပါဘူး။မျက်ရည်မချဘူးလို့တယောက်မှမရှိပါဘူး။ဘဝမှာနာကြီးစရာမကောင်းတာတယောက်မှမရှိပါဘူး။ဒါပေမဲ့ဒီနေ့ညနေမှာကျွန်တော်ရဲ့အသက်တာထဲမှာဒါအခက်အခဲမဟုတ်ဘူးဒါအခွင့်ရေးလို့ကျွန်တော်ပြောင်းလဲမြင်အောင်အဲ့ဒီအခွင့်ရေးကိုကျွန်တော်ရအောင်ယူအောင်ထူးခြားခြားနားသောအခြေအနေကိုဖျားရှင်ပြင်ဆင်มาဖြစ်တယ်
ွင့်ရေးပေါင်းပြားဆိုတာဘယ်လောက်တောင်လက်လွတ်ဆုံးရှုံးသွားပြီလဲတကယ်တော့အဲ့ဒါဖះပေးတဲ့အခွင့်အရေးတွေဒါပေမဲ့ကျွန်တော်တို့ကအခက်ခဲလို့ထင်ခဲ့တာဖះပေးတဲ့အခွင့်အရေးတွေဘယ်နှချင်းဆုံးရှုံးခဲ့ပြီလဲဟာလေလုယဒါပေမဲ့ဒီနေ့နေ့မှာနှုတ်ဘက်တော်ကကျွန်တော်ပုံမှန်သုံးလောင်းလဲရှိတယ်ဝိညာဉ်တော်ဟာပြင်ဆင်လဲရှိသင်စိတ်ပြတ်ဖို့မဟုတ်ဘူးသင်ကြာရှုံးဖို့မဟုတ်ဘူးသင်ရန်သူရှေ့မှာသင်လက်မြောက်ရှုံးပေးဖို့တော့မဟုတ်ဘူးအဲ့ဒီဂေါလျာရှေ့မှာအချိန်ပေါင်းများစွာရှုံးလဲကြဆင်းသွားဖို့တော့မဟုတ်ဘူးအဲ့ဒါသင်ကိုပေးတဲ့ဖခင်ရဲ့အခွင့်အရေးဖြစ်နေတယ်အခွင့်အရေးလို့တစ်စက်မှမြင်စရာကိုမရှိဘူးအခြေအနေကမရှိပါဘူးရင်ဆိုင်နေရတဲ့ဘဝအခြေအနေတစ်ဖက်လူရဲ့ဆက်ဆံပုံကိုဖြတ်တန်းနေရတဲ့အရာနဲ့အခုရင်ဆိုင်နေရတဲ့နော်မီဆိုတဲ့ဟာကဘလို့မှအခွင့်အရေးလို့မမြင်နိုင်ပါဘူးဒါပေမဲ့ရွေးချယ်သူတို့ရှားနာတော့အခွင့်အရေးပြင်ဆင်နေတယ်ခြေတော်ညကိုပါမလို့သင်ဘဝမှာသူများနဲ့မတူတဲ့အခက်ခဲနဲ့ရင်ဆိုင်နေရရင်သင်ကိုဖခင်ကသူများနဲ့မတူတဲ့အခွင့်အရေးကိုပေးနေတာဖြစ်တယ်သင်မိသားစုထဲမှာဘသူနဲ့မှမတူတဲ့ခက်ခဲမှုနဲ့ရင်ဆိုင်နေရရင်သင်မိသားစုဒီဘသူနဲ့မှမတူတဲ့အခွင့်အရေးကိုရင်ဆိုင်နေရတာဖြစ်တယ်။ဟာလေလုယ။ဒါကြောင့်မို့ဒီနေ့ညအခက်ခဲထဲမှာကြာရှုံးသွားဖို့မဟုတ်ဘဲနဲ့အဲ့ဒီအခွင့်အရေးကိုအမိအရရယူသိမ့်ပိုက်ဖို့အတွက်ဖြစ်တယ်။မတူညီတဲ့အခက်ခဲဟာမတူညီတဲ့အခွင့်အရေးပဲကြီးမားတဲ့အခက်အခဲဟာကြီးမားတဲ့အခွင့်အရေးပဲထူးခြားတဲ့အခက်အခဲဟာထူးခြားတဲ့အခွင့်အရေးပဲအရာရာမှာယေရှုတော်ကိုချီးမွမ်းတတ်အောင်ဖခင်ရဲ့ပြင်ဆင်ခြင်းနဲ့မှာကျွန်တော်တို့ကိုဒီနေ့နှုတ်ဘက်တော်နဲ့သွန်လွန်လဲရှိတယ်ခြေတော်ညကိုမမတို့ဒါကြောင့်မဒီနေ့ညနေဒီကိုလာတဲ့ခါမှာဘလို့စိတ်ပြည့်ခြင်းနဲ့ပဲလာလာဘလို့ရှုပ်ထွေးခြင်းနဲ့ပဲလာလာဒီညဒီကိုပြန်သွားရင်ငါဘွားဟာထူးခြားခြားနားတဲ့အခွင့်အရေးကိုငါ့ကိုဖះပေးနေတယ်လို့ခံယူပြီးတော့ပြန်သွားစေခြင်းနဲ့အဲ့ဒီအခွင့်အရေးကြီးလက်လွတ်ဆုံးရှုံးမှဆိုးလို့ပြောက်သွားမှဆိုးလို့ညင်းပယ်နေတဲ့ဂျာတဲ့ကအမိအရာတင်ယူတဲ့သူတွေဖြစ်ဖို့ဘုရားရှင်ဆန္ဒရှိတယ်ပြင်ဆင်သောနှလုံးသားနဲ့ကျွန်တော်ဆုတောင်းရအောင်ခုချိန်မှာဘုရားရှင်မှာကျွန်တော်တုံးဝင်ရအောင်ကျွန်တော်အမြင်ကိုကျွန်တော်ပြောင်းလဲအောင်ဒါ obstacle မဟုတ်ဘူးဒါ opportunity ဒါအခက်ခဲမဟုတ်ဘူးဒါအခွင့်အရေးသင်ဝိညာဉ်ထဲကကြားသွားအောင်ဒီနေ့သင်ဝင်ခံလိုက်ပါ